တော်ရရှင်ဘောင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြကြပါရည်လားခင်ဗျာ။ VOA အမေရိကန်တန်ရဲ့2018ခုနှစ်စက်တင်ဘာလ6ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ1925ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါ
။ကျွန်တော်လင်းပါညနေနားဆင်ရမယ့်သတင်းတွေထဲမှာတော့နယူးယောက်တိုင်းစ်သတင်းစာကြီးမှာပါတဲ့သတင်းဘောဓာအမြင်ဆောင်ပါကိုရေးသားတဲ့အမည်မဖော်လို့သူအမေရိကန်ဆိုးရရရှိတဲ့သူမဟုတ်တဲ့ကြောင့်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒီနေ့ပဲပြောလိုက်ပါတယ်။ရိုက်တာသတင်းတော်နေရာကိုထောင်နဲ့ပြပစ်လိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာတက်ကြွလှရှားသူတွေဒုတိယနေ့ဖြစ်ဒီနေ့ဆန္ဒပြပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေသူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်အရေးနဲ့ပတ်သက်လို့အစိုးရဆန့်ကျင်တဲ့စာတွေမန္တလေးမြို့နေရာတချို့မှာကတ်တာတွေရှိလာပါတယ်။
ဒီစာကတ်တော့အချက်၃ချက်ပေါ့ဗျာနော်ဒါအမျိုးသားရေးအစွန်းရောက်ပြီးရဲ့ဒါလှုပ်ရှားမှုပဲလေအဲ့တော့ကူးဖြစ်နေတယ်ဆိုတာက
တွတ်တော်ကိုယ်စားလေတူဦးကြောကြားသွားတာပါဒီအကြောင်းသတင်းပေးဖို့ချက်နဲ့တူဖားကန်မြို့မှာရေမစေးကြောက်ရှာဖွေသူတွေကိုရဲကပြစ်ခတ်မှုဖြစ်ပွားတဲ့အကြောင်းနဲ့အင်ဒိုနီးရှားကွန်တင်တင်မောပြက်ကြီးမြမရီပိုင်နဲ့တဲဘာကြောင့်ရောက်လာတယ်လဲဆိုတာတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတင်ကီထိုက်တို့ပြောပြပေးပါအောင်ဗျာ
နယူးယောက်တိုင်းစ်သတင်းစာကြီးမှာပါတဲ့သဘောထားအမြင်ဆောင်ပါရေးသားတဲ့အမည်မဖော်လို့သူအမေရိကန်ဆိုးရရရှိရာသူမဟုတ်တဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဒီနေ့ပဲပြောလိုက်ပါတယ်ဆောင်ပါမှာတော့သမ္မတဒေါ်နယ်ထရန့်ရဲ့အသေးအဖွဲကိစ္စရင်းနဲ့ထိရောက်မှုမရှိတဲ့ဥဆောင်မှုကြောင့်အောင်မြင်မှုမရှိတဲ့ကြောင်းရေးသားထားတာပါဆောင်ပါမှာရေးသားဖော်ပြချက်တွေဟာဝန်ထမ်းစရာဖြစ်ရသလိုအဆိုအရဆောင်ချက်တွေကိုသိသိအောင်မီဒီယာကကြိုးပမ်းမှုတစ်ခုဖြစ်အကြီးအကျယ်စိတ်နှောက်ယှက်ဖြစ်ရတဲ့အကြောင်းလဲအိန္ဒိယနိုင်ငံခီးစင်မှာဝန်ကြီးပွန်ပီယိုကပြောဆိုသွားပါတယ်နယူးယောက်တိုင်းစ်သတင်းစာကတော့ဆောင်ပါရှင်ဟာအဆိုအရဆင့်မြင့်အရာရှိတူဖြစ်ပြီးအလုပ်ကိုထိခိုက်နိုင်တဲ့အတွက်အမည်မဖော်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါမြန်မာပေါ်လို့သူအရာရှိရဲ့သဘောထားမြင်ဆောင်မှာတော့တမန်ထွက်ရဲ့အစိုးဆုံးအရင်စလိုတုံ့ပြန်ဆောင်တဲ့လူရက်တွေကိုဝန်ထမ်းတွေကမကြာခဏတားခဲ့ရတဲ့အကြောင်းရေးသားထားပါတယ်။မနေ့တုန်းကဆောင်မဖော်ပြခဲ့ပြီးနောက်မှာပဲတမန်ထွက်ကတော့ Twitter လူမှုကွန်ရက်ကနေစက်တိုက်ဆိုသလိုတုံ့ပြန်ခဲ့တယ်လို့ဆောင်မရှင်ကိုအရေးယူနိုင်ဖို့သတင်းစာကဖော်ထုတ်ပြောဆိုဖို့လည်းတောင်းဆိုခဲ့တာပါ။အစင်းမြစိုးရအရာရှိဆိုသူကတကယ်ရှိတဲ့သူတရားဟုတ်ရဲ့လားဓမ္မမဟုတ်ကြာဆုံးမှုတွေကြုံနေရတဲ့ New York Times သတင်းစာကလုတ်ချံဖန်တီးထားတဲ့သတင်းရင်းမြစ်တစ်ခုလားဆိုပြီးတော့လည်းမေးခွန်းထုတ်ခဲ့တာပါ။တတိမရှိတဲ့အမည်မဖော်လို့သူလို့ဆိုသူဟာတကယ်ရှိခဲ့တယ်ဆိုရင်လည်းအမျိုးသားလွန်ကြိုးရေးအတွက်အစိုးရထံချစ်ချင်းအဖို့လည်းတောင်းဆိုခဲ့ပါတယ်။ Twitter ကနေသစ္စာပေါ့ဆိုပြီးစကလုံးတစ်လုံးနဲ့မှတ်ချက်ပေးခဲ့ပြီးတဲ့နောက်မှာပဲသမ္မတကအမည်မဖော်လို့သူကိုဖော်ထုတ်ပေးဖို့တောင်းဆိုထားတာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုတရားရုံးချုပ်ရဲ့ကိုဦးမြောက်တရားသူကြီးအဖြစ်အမည်စင်တင်သွင်းခံထားတဲ့ Brett Kavanaugh ကိုအထက်လွှတ်တော်တရားရေးကော်မတီမှ12နာရီကြာစစ်ဆေးကြနာခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာထပ်ပြီးတော့စစ်ဆေးကြနာမှာပါပြီးခဲ့တဲ့ဇူလိုင်လမှာ Brett Kavanaugh ကိုအမည်စင်တင်သွင်းခဲ့တဲ့သမ္မတ Donald Trump ကတော့ပြီးခဲ့တဲ့စစ်ဆေးကြနာမှုအပေါ်မှာကျေနပ်အားရကြောင်းပြောဆိုပါတယ်။မနေ့ပုတ်ထုံးနေ့ကြားနာမှုမှာတော့တရားစီရင်ရေးမှာသမ္မတထရန့်နဲ့ကင်ပီလွတ်လပ်မှုရှိရေးကက်ဗနော့ကဂရုပြုပြောဆိုပါတယ်။တကယ်လို့တရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုခံရရင်သမ္မတရဲ့အကျိုးစီးပွားရှုမြင်ချက်တွေနဲ့ကင်းလွတ်ဖို့အမှတ်ခံနိုင်သလားလို့မေးမြန်းတဲ့ယူထားပြည်နယ်ကိုစားပြုအထက်လွှတ်တော်အမှအော်ရန်ဟတ်ရဲ့မေးခွန်းကိုဖြေကြားလာမှာတော့သူဟာလွတ်လပ်တဲ့တရားသူကြီးတူဖြစ်တယ်လို့ဖြေဆိုခဲ့ပါတယ်။အသက်53နှစ်အရွယ်ဖက်ဒရယ်ယူဂန်တရားသူကြီးကက်ဗနော့ကသူဟာအခြေခံဥပဒေကိုတည်ဆောက်ခံရမှာဖြစ်တယ်။အခြေခံဥပဒေအရသူဟာလွတ်လပ်တဲ့တရားသူကြီးဖြစ်ပြီးတရားဥပဒေကိုသာလိုက်နာဖို့တာဝန်ရှိတယ်လို့ဖြေဆိုခဲ့ပါတယ်။အခြေခံဥပဒေအရဘယ်သူမှဥပဒေရဲ့အထက်မှာမရှိဘူး။ဘလို့ပုဂ္ဂိုလ်မျိုးပဲဖြစ်စေအစိုးရမှာဘလို့တာဝန်မျိုးပဲယူထားတာဖြစ်စေဥပဒေအရဒန်းတူဖြစ်တယ်လို့လည်းဖြေဆိုခဲ့ပါတယ်။တာဝန်ထမ်းဆောင်စေသမ္မတတဦးအနေနဲ့တခြားနိုင်ငံသားတွေနီးတူစစ်ဆေးချနာဖို့စင့်ခေါ်တာကိုတုံ့ပြန်ဆောင်ရွက်ရမလားဆိုတဲ့မေးခွန်းကိုတော့ကက်ဗနော့ကမဖြေခဲ့ပါဘူးဒီမေးခွန်းကစိတ်ကူးရင်တသက်ဖြစ်တာကြောင့်မဖြေနိုင်ဘူးလို့တုံ့ပြန်ခဲ့ပါတယ်ရှင
်ရုရှားထောင်လိုင်းအဖွဲ့ရဲ့လွှတ်ရည်တွေကိုမဟာမိတ်အနောက်နိုင်ငံတွေကတံပြင်းနေအောင်ပုံမှုကြိုးပမ်းသွားကြဖို့ဗြိတိန်ဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်GRU လို့ခေါ်တဲ့ရုရှားထောင်လိုင်းအေဂျင်စီကကမ္ဘာတဝန်းကလူမှုပေါ်ကြီးမားတဲ့ချင်းချောက်မှုတရဖြစ်နေတယ်ဆိုပြီးတော့လည်းသတိပေးခဲ့တာပါရုရှားထောင်လိုင်းရောင်းဆာဂေးစကရပယ်နဲ့သမီးဖြစ်သူယူလီယာတို့ကိုဗြိတိန်နိုင်ငံဆဲလက်စ်ပယ်မြို့မှာအာယုံကြောထိခဲ့စေတဲ့အစိတ်နဲ့တက်ခိုက်မှုမှာရုရှားထောင်လိုင်းတို့တာဝန်ရှိကြောင်းစုံစမ်းစစ်ဆေးသူတွေဖော်ထုတ်နိုင်ခဲ့တဲ့အကြောင်းလဲဒီနေ့လွှတ်တော်မှာမင်းငွန်းပြောရမှာ ဝန်ကြီးချုပ်ထရီဇာမေကပြောဆိုခဲ့ပါတယ်။ရုရှားထောက်လိုင်းအဖွဲ့ရဲ့လောရက်တရားမဟာမိတ်တွေအလုံးနဲ့လူမှုအပေါ်ချင်းချောက်မှုရည်တရဖြစ်လာနေတာကြောင့်စုပေါင်းရင်ဆိုင်ဖြစ်ရှင်းမှုတွေတိုးမြင့်သွားဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။ရထဖွဲ့ဝင်250ကျော်ပူပေါင်းပါဝင်တဲ့စုံစမ်းစစ်ဆေးမှုတွင်တက်ခတ်မှုမဖြစ်ခင်နှစ်ရက်လိုမလ၂ရက်နေ့မှာပဲလန်ဒန်မြို့တော်ကဂက်ဝေးလေးစိတ်ကိုရောက်လာတဲ့မတင်ကားသူရုရှားနိုင်ငံသားနှစ်ယောက်ရဲ့ပုံတွေကိုလည်းလွန်ကျော်ရေးကင်မရာမှတ်တမ်းတွေမှာတွေ့ရှိခဲ့ကြပါတယ်။လန်ဒန်မြို့တော်ကဟိုတယ်တစ်ခုကနေဆယ်လစ်ပယ်မြို့ကအခင်းဖြစ်ရနေရာကိုတွားရောက်ခဲ့တာတွေကိုလည်းလွန်ကျော်ရေးကင်မရာမှတ်တမ်းတွေနဲ့ပဲဖော်ထုတ်နိုင်ခဲ့တာပါ။တက်ခတ်မှုဖြစ်ပြီးတဲ့နေ့မှာပဲမတင်ကားသူနှစ်ယောက်ဟာဟီထရိုးလေးစိတ်ကနေရုရှားနိုင်ငံကိုပြန်သွားကြပါတယ်။နိုင်ငံကူးလက်မှတ်တွေပေါ်မှာတော့သူတို့နှစ်ယောက်အမည်တွေကိုအလက်ဆန်ဒါပက်ထရော့ဖ်နဲ့ရက်စလင်ဘော်ရှေဗစ်ဆိုပြီးဖော်ပြထားပေမဲ့ဘရစ်ရှ်ရဲ့တပ်ဖွဲ့ကတော့အတုတွေဖြစ်လိမ့်မယ်လို့ယုံကြည်ထားတာပါ။မတင်ကားသူနှစ်ယောက်ဟာဘယ်သူပွဲဝါဖြစ်ကြောင်းအစ်စ်မန်ကိုသိနိုင်အောင်ဖော်ထုတ်ဖို့လဲစုံစမ်းစစ်ဆေးသူတွေကအကူအညီတောင်းခံထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာမနေ့ညပိုင်းကအသေးခံဘုံဖောက်ခွဲတိုက်ခိုက်မှုနှစ်ခုအတွင်းအကစားသမားတွေ၊ကယ်ဆယ်ရေးလှုပ်သားတွေနဲ့သတင်းထောက်တွေအပါအဝင်အနည်းဆုံးအရသား26ဦးသေဆုံးရပါတယ်။ Islamic အစိုးရ IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့သူရဲ့ MAC သတင်းအေဂျင်စီကနေကြေညာခဲ့ပါတယ်။မြို့တော်ကာဘူးရဲ့အနောက်ပိုင်းရှီယာမွတ်စလင်အများစုနေထိုင်ရာဒါစတီအီဘာချီရက်ကွက်မှာမနေ့ဗုဒ္ဓဟူးနေ့ညကအသေးခံဘုံခွဲတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။တိုက်ခိုက်မှုအတွင်းတန်ရာရခဲ့တဲ့လူတရာနှိပါကိုလည်းစေယုံတွေမှာကုသမှုပေးနေရတယ်လို့ကျမ်းမာရေးဝန်ကြီးဌာနပြောခွင့်ရက VOA ကိုပြောပါပဲပြောပါတယ်နဗန်းပွဲကျင်းပနေတဲ့အကစားရုံထဲမှာအသေးခံဘုံခွဲသမားကဖောက်ခွဲတက်ခဲ့တာကြောင့်ပထမဆုံးပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့တယ်လို့ရဲနဲ့မြင့်မြင့်တွေ့သူတွေကပြောပါတယ်အဲ့ဒီပောက်ကွဲမှုဖြစ်တဲ့နေရာကိုရဲတွေသတင်းသမားတွေနဲ့အရေးပေါ်ဌာနကလူတွေရောက်ရှိလာချိန်မှာပဲအသေးခံဘုံခွဲသမားနောက်တဦးကကာဘုံဖောက်ခွဲတိုက်ခိုက်တာဖြစ်ပါတယ်။ကာဘုံဖောက်ခွဲတိုက်ခိုက်မှုအတွင်းအာဖဂန်နိုင်ငံရဲ့အကြီးဆုံးပုဂ္ဂလိကသတင်းဌာနဖြစ်တဲ့တိုလိုနျူးစ်ရုပ်သံကသတင်းထောက်နှစ်ဦးသေဆုံးပြီးတချို့ဒဏ်ရာရခဲ့ပါတယ်။တခြားသတင်းထောက်နှစ်ဦးတို့ရရှိထားတဲ့ဒဏ်ရာတွေကတော့စိုးရိမ်စရာအခြေအနေမှာရှိတယ်လို့လဲဆေးရုံတာဝန်ခံတို့ကပြောဆိုထားပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00ခွဲကနေညနေ9:00ရက်ထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုထောင်ဒဏ်ပြပေးလိုက်တဲ့တရားရုံးစီရင်ချက်ကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာတက်ကြွလူရှာသူတို့ကဒုတိယနေ့ဖြစ်ဒီနေ့မှာလဲဆန္ဒပြပါရယ်ဟောင်ကောင်ချုံကဆိုရှယ်ဒီမိုကရက်အဖွဲ့ချုပ်နဲ့အာရှရွှေပြောင်းနေထိုင်သူများအရေးညှိနှိုင်းဆောင်ရွက်ဖွဲ့တို့ကအဖွဲ့ဝင်တရားစင်ကျော်လောက်ဟာဟောင်ကောင်မှာရှိတဲ့မြန်မာကောင်စစ်ဝင်ရုံးကိုချီတက်ပြီးသတင်းတောက်တွေပြန်လွှတ်ပေးတောင်းဆိုဆန္ဒပြခဲ့ကြတာပါရတသင်းတော်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့တော့နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေချုပ်ဖောက်မှုနဲ့ရန်ကုန်မြို့ပိုင်းခံတရားရုံးကတင်းလာနေမှာပဲထောင်နဲ့ခုနှစ်စီအပြစ်ပေးလိုက်တာဖြစ်ပါတယ်။မနေ့ကလည်းဟောင်ကောင်မှာပဲဒီမိုကရေစီရဲ့လှုပ်ရှားသူတွေစုဝေးပြီးတင်းတော်နှစ်ဦးလွတ်မြောက်ရေးဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင် Civic Party ကလွတ်တော်အမတ်ကောက်ကာကီဦးဆောင်တဲ့တက်ကြွလှုပ်ရှားသူတွေဟာတင်းတော်တွေကိုထောင်နဲ့အပြစ်ပေးလိုက်တာကိုကန့်ကွက်တဲ့စိုင်းပုတ်တွေဖမ်းဆီးခံတင်းတော်တွေရဲ့ပုံတွေကိုကိုင်ဆောင်ပြီးမြန်မာကောင်စစ်ဝင်ရုံးကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေရဲ့တတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုစက်တင်ဘာလ18ရက်နေ့ကနေ20ရက်နေ့အထိမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယံမှာကျင်းပမှာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့အမျိုးသားလုံခြုံရေးအကြံပေးချောင်းအီယန်ကဒီကနေ့ကြာသပတေးနေ့မှာထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုကြေညာတာပါ။အစည်းအဝေးနဲ့အပြစ်တန်ညှိနှိုင်းဖို့သူဦးဆောင်တဲ့တောင်ကိုရီးယားကိုယ်စားလှယ်အဖွဲ့မြောက်ကိုရီးယားနိုင်ငံမြို့တော်ကိုတွားရောက်ခဲ့ပြီးနောက်တနေ့မှာကြေညာတာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုန်တို့ကနျူကလ িয়ার ကင်းစင်ရေးအတွက်တိတိကျကျဆောင်ရွက်ချက်တွေအပေါ်အလေးထားဆွေးနွေးကြမယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။တောင်ကိုရီးယားသမ္မတရဲ့ပေးစာကိုလည်းလုံခြုံရေးအကြံပေးကသူခီးစဉ်အတွင်းမြောက်ကိုရီးယားကောင်ဆောင်ကိုကိုယ်တိုင်ပေးအပ်ခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုန်ရဲ့ဆန္ဒကကိုရီးယားကျွန်းဆယ်မှာအန္တရာယ်ရှိတဲ့လက်နက်ကိုင်ပြည်ပခန့်တွေစစ်ရဲ့အနှိတ်ထာယုံတွေကနေလုံးဝရှင်းလင်းဖယ်ရှားလိုပြီးနျူကလ িয়ার လက်နက်တွေမရှိတဲ့နျူကလ িয়ার ချင်းချောက်မှုတွေကနေကင်းလွတ်တဲ့ငြိမ်းချမ်းတဲ့ဒေသတစ်ခုအဖြစ်ပြောင်းလဲလိုတာဖြစ်ကြောင်းဒီကနေ့မှာပဲမြောက်ကိုရီးယားနိုင်ငံပိုင်သတင်းအေဂျင်စီကကြေညာချက်ထုတ်ပါတယ်
ဂျပန်နိုင်ငံမြောက်ပိုင်းဟိုကိုင်ဒိုကျွန်းမှာပြည်ရ 6.9 ရေငရင်တစ်ခုဒီနေ့လှုပ်ခတ်ခဲ့ရကတည်ဆုံးသူဖြစ်တည်ဝင်အတည်ပြုနိုင်သူ9ဦးထိရှိသွားပါပြီ။ငရင်ဟာတိုမာကွန်မိုင်မြို့အရှိဗျမြေရောက်ကီလိုမီတာ40အနက်မှာဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ကြောင်းလဲဂျပန်နိုင်ငံမိုးလေသာဌာနကပြောပါတယ်။ပြင်ထန်တဲ့ငရင်ကြောင့်ရာနဲ့ချီရဲ့အိမ်တွေမြေရောက်ရောက်ကုန်တယ်လို့ဒေသခံကြေးရွာလမ်းတွေပေါ်မှာလည်းရွှေ့ရည်နဲ့ပြည့်နေနေကြတာပါ။ကျွန်းပေါ်မှာရှိတဲ့အိမ်နောက်စု3သန်းနီးပါးကလည်းလက်စစ်မီးတွေပြတ်တောက်နေပါတယ်။ကျွန်းပေါ်မှာပြေးဆွဲနေတဲ့ရထားနဲ့ချီတိုစီနိုင်ငံတကာလေဆိပ်ကိုလည်းပိတ်ထားပါတယ်။ငရင်ကြောင့်လူပေါင်း140လောက်ထိရိုက်ဒဏ်ရာရခဲ့ကြပြီးအပြည့်စည်တွေချမ်းမှာလူ40လောက်ပျောက်ဆုံးနေကြောင်းလည်းနိုင်ငံပိုင် NHK သတင်းကကြေညာထားပါတယ်။ငရင်တန်တဲ့ဟိုကိုင်ဒိုကျွန်းကိုကာကွယ်တပ်ဖွဲ့ဝင် 2,000 ခွဲလောက်ဆေးလွတ်ထားပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွက်ထောင်ချီရဲ့တပ်ဖွဲ့ဝင်တွေထပ်မံဆေးလွတ်သွားမှာဖြစ်ကြောင်းလည်းဝန်ကြီးချုပ်ရှင်ဆိုအာဘေးကပြောဆိုထားတာပါ။ငရင်လုတ်ကတ်ခဲ့တဲ့အတွက်ဘေးကင်းလုံခြုံမှုရှိမရှိစစ်ဆေးဖို့တိုမာရီနျူကလ িয়ার စေယုံကတပ်ပေါင်းမှု3ခုကိုလည်းရန်နာထားပါတယ်။စေယုံမှာအသုံးပြုနေတဲ့နျူကလ িয়ার လောင်စာတွေကိုအေးခံမှုအတွက်အရန်တားပိစက်ကိုတုံးနေတဲ့အကြောင်းလည်းစေယုံတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ဂျပန်နိုင်ငံရှေ့မြောက်ဘက်မှာ2011ခုနှစ်မတ်လတုန်းကငရင်နဲ့ဆူနာမီရေလိုင်းတန်ခံခဲ့ရတော့ကဖူကူရှိမာဒိုင်ချီနျူကလ িয়ার စေယုံမှာပင်မတားပိစက်နဲ့အရန်တားပိစက်နှစ်ခုစလုံးပျက်စီးသွားတဲ့အတွက်နျူကလ িয়ার လောင်စာတွေအရေးပြောကြခဲ့ပြီးရီယိုတတိကျဓာတ်တွေလည်းပြန့်နှံ့ခဲ့မှုပါတယ်
။အိန္ဒိယနိုင်ငံမှာလိင်တူဆက်ဆံနာကိုပြစ်မှုအဖြစ်သတ်မှတ်ပြဋ္ဌာန်းထားတဲ့ကိုလိုနီခေတ်ဥပဒေကိုတရားရုံးချုပ်ကဖိဖျက်လိုက်ပါတယ်။စီရင်တုံး300လို့သိကြတဲ့ဥပဒေအရလိင်တူဆက်ဆံမှုဟာသဘာဝကိုစန့်ကျင်ကျွလွန်မှုဖြစ်တယ်လို့ပြဋ္ဌာန်းထားတာပါ။ဒီဥပဒေကို2009ခုနှစ်မှာနယူးဒေးလီအထက်တရားရုံးကဖျက်သိမ်းခဲ့ပေမဲ့နောက်လင်းနှစ်အကြာမှာတရားရုံးချုပ်ကဒီစီရင်ချက်ကိုခြေဖျက်ခဲ့တာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America, VOA. နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို Radio အသားမှာကပဲ VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းတင်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့ NLD အစိုးရကိုအကန့်ကွက်ဆန့်ကျင်ကြောင်းရေးသားထားတဲ့စာရီမန္တလေးမြို့ကနေရာ၄နေရာထက်မင်းမမနေ့ကလာကတ်သွားပါတယ်စာကတ်သူတွေကိုရဲတပ်ဖွဲ့ကအစုံစမ်းရှာဖွေနေစေဖြစ်ပြီးဒါဟာအကြမ်းဖက်လူရဲမှုတွေကြောင့်တရားဥပဒေစိုးမိုးမှုရောပါနေချိန်မှာအမျိုးသားရေးအစွန်းရောက်တွေကအခွင့်ကောင်းယူလှုပ်ရှားလာတာဖြစ်နိုင်တယ်လို့သုံးသပ်ကြတယ်လည်းရှိနေပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ကုလသမဂ္ဂအစိုးရနဲ့ရခိုင်အရေးတွေအပေါ်မှာကန့်ကွက်ကြောင်းရေးသားထားတဲ့စာတွေကိုမန္တလေးမြို့မဟာအောင်မြေမြို့နယ်အပါအဝင်နေရာတချို့ကလမ်းဘေးတစ်ပင်နဲ့ဓာတ်တိုင်တွေမှာမနေ့ညပိုင်းကကတ်ထားခဲ့တာဖြစ်ပါတယ်မဟာအောင်မြေမြို့နယ်ရဲတပ်ဖွဲ့မှရဲမှုတင်ထွန်းအောင်ကစာကတ်သူကိုစုံစမ်းနေစေဖြစ်ကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့ပဲလေ3-4နေရာလောက်ပေါ့နော်ဟိုချမ်းမြတာစီပဲလေကတ်တယ်ပြောနေကြ9နာရီကျော်ဝန်းကျင်လောက်မှတွေ့တယ်လမ်းဘေး3-4နေရာလောက်အဲ့လိုပဲကတ်တာလူအများကြီးလည်းမဟုတ်ပါဘူးအဲကျွန်တော်တို့ဆုံတော့ဆုံနှန်းတာပေါ့ဆက်ကူချင်တော့မရသေးဘူးပေါ့နော
်လမ်းဘေးမှာကတ်ထားတဲ့စာတွေမှာတော့မြန်မာနိုင်ငံပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတဲ့ UN အလိုမရှိ NLD အစိုးရကိုအလိုမရှိမြန်မာနိုင်ငံတွင်ခိုးဝင်ဘင်္ဂလီသားရှိသည့်ရိုဟင်ဂျာတိုင်းရင်းသားဆိုတာမရှိမြန်မာသမိုင်းကိုသွေးဖြင့်ဆေးမြည်ဆိုပြီးအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးသားထားတာဖြစ်ပါတယ်ဒီလိုစကတ်တာဟာကုလသမဂ္ဂကရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်ခဲ့ကြောင်းဆွဆွဲပြောဆိုပြီးတမတော်ခေါင်းဆောင်တွေကိုရေးယူဖို့တောင်းဆိုနေချိန်တိုင်းဖြစ်ပါတယ်။မဟာအောင်မြေမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးငိမ့်တစ်ကတော့စကတ်တဲ့ဖြစ်ရပေါ်မှာအခုလိုတုံ့တက်ပါတယ်
။ဒီစကတ်တော့အချက်3ချက်ပေါ့ဗျာနော်။ဒီအချက်3ချက်စလုံးကတော့ဒါအမျိုးသားရေးအစွန်းရောက်ပြီးရဲ့ဒါလှုပ်ရှားမှုပဲလေ။ဒါအားလုံးမြင်တာတာပေါ့နော်။အဲ့တော့ခုဖြစ်နေတယ်ဆိုတာကမန္လေးမြို့ကြီးမှာလုံခြုံမှုမဲ့နေတယ်ဆိုတော့ဟိုပြောဆိုမှုဝေဖန်မှုတွေရှိတယ်ဒုစရိုက်မှုတွေနည်းနည်းထူပေါ်လာတယ်ဟိုတည်ရဲရေးအနေနဲ့ပေါ့နော်ရဲဝင်တိုင်းအင်အားမတုံမလောင်းနဲ့ရာဇဝမှုနှိမ်နှင်းမှုတွေတရားဥပဒေစိုးမိုးမှုတွေကကျော်ပါနေတယ်ပေါ့ကျော်ပါနေတော့မန္လေးကထိတ်လန့်ခြောက်ခြားပွဲလို့ပြောဆိုနေကြတာတွေရှိလာတယ်လေအဲ့ဒီဒီပေါ်မှာတစ်ဖက်ကနေပြီးတော့လှုပ်ရှားဖို့ခွန်လန်းရှာတယ်လို့မြင်ပါတယ်
။လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်လူရဲမှုတွေဟာမိုးရစေဝါဖမ်းဆီးနှိမ်နင်းတာတွေကိုမကြေနပ်လို့တုံ့ပြန်တာဖြစ်နိုင်ကြောင်းဦးငိမ့်တစ်ကသုံးသပ်ပြီးတချို့တွေကတော့ဒီရာဇဝတ်မှုတွေရဲ့နောက်ွယ်မှာနိုင်ငံရေးမကြေနပ်မှုတွေရှိနိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။ မန္တလေးမြို့မှာရာဇဝဲမှုတွေထူပြောလာတာကြောင့်လုံခြုံရေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်ဆောင်ရွက်နေသူတွေကတော့ဒီအကြမ်းဖက်လူရဲမှုတွေဟာမွေးရေးဆေးဝါးနဲ့အလို့အကန့်ရှားပါမှုအပေါ်အခြေခံကြောင်းသုံးသပ်ပြောဆိုတာတွေရှိနေပါတယ
်။ VOA သတင်းနောက်ကိုမိုးစောရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ခုတခါတော့ကချင်ပြည်နယ်ဘက်ကပဋိပက္ခအခြေအနေတရက်ကိုတင်ပြခြင်းပါတယ်။ဖားကန်မြို့နယ်နတ်မော်ကြီးရွာနဲ့မော်ကင်ကြီးရွာအနီးကရတနာဆန်းရွှင်ကြောက်စိမ်းလောက်ကမှာရေမစေးကြောက်ရှာဖွေသူတွေနဲ့လုံညုံရေးရဲတပ်ဖွဲ့ကြပဋိပက္ခဖြစ်ပြီးရဲကတနတ်နဲ့ပြည်ရကရေမစေးကြောက်ရှာဖွေသူ၃ဦးထိခိုက်ဒဏ်ရာရသွားတာကြောင့်ဖားကန်မြို့နယ်ဆေးရုံကိုပို့လိုက်ရပါတယ်။ဒီအကြောင်း VOA သတင်းတော့မအေးမာကတင်ပြမှာပါ
။ဖားကန်ကြောက်စိမ်းတူဖော်တဲ့ဒေသတွေမှာရုံရင်ဆန့်ခတ်မှုတွေနဲ့ပဋိပက္ခတွေဖြစ်နေတာကြောင့်မကြာခဏဆိုသလိုလူသေဆုံးမှုတွေထိခိုက်ဒဏ်ရာရရှိမှုတွေကရှိနေတာပါ။စက်တင်ဘာလ6ရက်နေ့မနေ့ပိုင်းမှာတော့နတ်မော်ကြီးရွာနဲ့မော်လကင်ကြီးရွာအနီးကရတနာဆန်းရွှင်လို့ခေါ်တဲ့ကြောက်စိမ့်တည့်ရွက်လုပ်ွက်အတွင်းမှာရေမစေးကြောက်ရှာဖွေသူတွေကကုမ္ပဏီရဲ့လုပ်ွက်တဲကိုကြောက်ရှာဖွေဖို့ဝင်ရောက်ရာကနေလုံခြုံရေးယူထားတဲ့ရဲတွေကပြစ်ခတ်ခဲ့တာဖြစ်ပါတယ်။ဒေသခံလည်းဖြစ်အလွတ်သတင်းနောက်လည်းဖြစ်တဲ့ကိုဇော်မိုးထက်ကအခုလိုရှင်းပြပါတယ်
။ရေမစေးသမား၃ယောက်ထိခိုက်ခံရတာမှန်တယ်။ဖားကန်စေးုံကြီးမှာစစ်ဖူးတာမှုခံရတယ်ဆိုတော့တောင်ကြီးကပြောပြတာကတော့ဒဏ်ရာရတာက၃ယောက်ဟုတ်တယ်မျိုးလုံးသားဟုတ်ကြ၁ယောက်ဒီလက်မှာထိတာ၁ယောက်ဒီပေါင်မှာထိတာ၁ယောက်ပေါ့နော်
။ပဋိပက္ခဖြစ်ခဲ့ရတဲ့အခြေအနေတွေကိုတော့ကိုဇော်မိုးထက်ကအခုလိုရှင်းပြပါဗျာ။
အဲ့လိုဝင်ဝင်ပြူတဲ့အချိန်မှာတချို့ကြတော့လေဝင်ရမယ့်အချိန်တည်းဟိုအထက်ကလုံးဝစိတ်စိတ်နေတဲ့အချိန်မှာပဲဝင်ရမယ့်အချိန်တည်း15မိနစ်ဆောရပြီလို့နိုင်ွယ်ဆောရပြီလို့အဲ့လိုဆောဆောဝင်တဲ့ဆက်ကြတော့ဟိုရက်တပ်ဖွဲ့တွေနဲ့တားကြစီးကြရဲနဲ့တချို့ကြလည်းမနိုင်ဘူးပဲရက်တပ်ဖွဲ့ကနေတယ်ဒီမစီကများတယ်ဆိုတော့အဲ့မှာပြစ်ခတ်မှုတွေဖြစ်တာပါပဲ
။ဖားကန်မြို့နယ်စိတ်မှုအုပ်စုမှာပဲစက်တင်ဘာလ9ရက်နေ့ကဘေဟိုးကားကြီးတွေနဲ့ကြောက်ရှာဖွေသူတွေကိုတော့နေမြေကန်စစ်တပ်တပ်မ33ကဖမ်းဆီးခဲ့တယ်လို့လည်းဆိုပါတယ်
။ဒီတပ်ကမောင်းပြီးတော့သွားတာကခွန်းနစီပေါ့နော်6စီးကတော့ရောက်သွားပြီပေါ့တစီးကတော့ပြက်နေတယ်ပေါ့နော်အဲလူကတော့9ယောက်ဖမ်းထားတယ်ပြောရင
်ဖားကန်မြို့နယ်အတွင်းကကြောက်စိမ့်တူဖို့တဲ့လောက်ွက်နေရာတွေမှာလက်ရှိပြစ်ခတ်မှုအခြေအနေနဲ့ပတ်သက်လို့နေမြေကန်ရဲစခန်းကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဖားကန်ကြောက်စိမ့်ဒေသဟာရေမစေးကြောက်ရှာဖွေသူတွေနဲ့လောက်ွက်လုံခြုံရေးရဲတပ်ဖွဲ့တွေကြားမကြာခဏဆိုသလိုပဋိပက္ခတွေကဖြစ်ပွားလေးရှိတာပါ2018ခုနှစ်ထဲမှာပဲလောက်ွက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုတွေကြောင့်ရေမစေးလုံသား10ဦးတက်မနေတေဆုံးခဲ့ရတယ်ဆိုပြီးကိုဇော်မိုးထက်ကပြောပြပါတယ်2018ခုနှစ်အတွင်းဖားကန်ကြောက်စိမ့်တွင်းတွေမှာမြေပြိုမှုကဘာပြိုကျမှုတွေကြောင့်လူပေါင်း80ကျော်သေဆုံးခဲ့ရပြီးဒဏ်ရာရသူ20ထက်မနည်းရှိခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်ဖားကန်ဒေသအတွင်းကြောက်စိမ့်တူဖော်မှုတွေနဲ့ပတ်သက်လို့ပြည်နယ်အစိုးရကတော့ထိန်းချုပ်ဖို့ခက်ခဲတာကြောင့်ပြည်ထောင်စုအစိုးရကိုပဲထိန်းချုပ်ဖို့တင်ပြခဲ့တယ်ဆိုပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်ပြည်ထောင်စုအစိုးရအနေနဲ့လက်ရှိဆောင်ရွက်ချက်တွေကတော့ဖားကန်ကြောက်စိမ့်တူဖော်တဲ့နယ်မြေထဲမှာတပ်မ33နဲ့ရဲတိုက်ခိုက်ရေးတပ်ရင်း30ရုပ်ကိုတော့ကုမ္ပဏီတွေအတွက်လုံခြုံရေးယူပြီးဆောင်ရွက်နေတာတွေ့ရတယ်ဆိုပြီးဖားကန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါရှိလဆိုင်ကပြောပါတယ်အစိုးရအဆက်ဆက်စီကံမဲ့ကြောက်စိမ့်တူဖော်မှုတွေကိုစီကံတင်းကျပ်မှုမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်သဘောပေါဝင်ခြင်းရေးလှုပ်ရှားနေတဲ့အဖွဲ့တွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်တက်လာကာက2016ခုနှစ်ထဲမှာတောင်းဆိုထားပေမဲ့ကြောက်စိမ့်တူဖော်မှုတွေကတော့ဆိုင်ငံ့ထားတာမရှိပဲဆက်လက်တူဖော်နေသေးဖြစ်တယ်လို့လူသေးဆုံးမှုတွေကလည်းမကြာခဏဆိုသလိုဖြစ်ပေါ်နေပါတယ်ရှင်
။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့အင်ဒိုနီးရှားကုန်တင်သင်္ဘောပြတ်ကြီးမြမရေပိုင်နဲ့တဲဘာကြောင့်ရောက်လာရသလဲဆိုပြီးရန်ကုန်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲလုပ်တဲ့အကြောင်းကိုတင်ပြချင်ပါတယ်။ရန်ကုန်တိုင်းသုံးခွာမြို့နယ်မုဒ္ဓမပင်လယ်ကွေ့မှာဆွန့်ပစ်ထားတဲ့နိုင်ငံသားကုန်တင်သင်္ဘောနဲ့ပတ်သက်ပြီးဒီသင်္ဘောကိုထားခဲ့တဲ့တွဲဆွဲရည်ရင်ကအင်ဒိုနီးရှားသင်္ဘောသား13ဦးကိုထိန်းသိမ်းစစ်ဆေးနေကြောင်းနဲ့သူတို့ကိုဥပဒေနဲ့အညီအရေးယူဖို့ရှေ့နေကျုပ်ယုံကိုတင်ပြထားကြောင်းရေချောင်းပို့ဆောင်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးတောင်းကြိုင်ကရန်ကုန်မြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်
ဒီတမောပြက်ကြီးကို contract စာချုပ်လဲချုပ်ထားတယ် contract စာချုပ်ရကနာလို့ဘင်္ဂလားဒေ့ရှ်ကိုဆွဲသွားတယ်ဒီရာသီဥတုကြောင့်ရောတမောရဲ့ဟိုရင်စပိုင်းဆိုင်ရာချိုးရင်းမှုကြောင့်ရောသူကဒီလိုဖြစ်သွားတယ်ဒါကကဘာမှဖြစ်တတ်တဲ့သဘာဝပါဒါမဲ့ဖြစ်တတ်တဲ့သဘာဝမဟုတ်တာက သတင်းမပို့ဘူးအဲသတင်းမပို့ရင်နိုင်ငံတိုင်းမှာသူကထောက်ထားတဲ့ဥပဒေကြီးရှိပြင်းတာနဲ့ပြောတာပဲကွာအဲမဲ့အဲ့သတင်းမပို့ဘူးဆိုတဲ့အထဲမှာလည်းပဲ intentionally လာ accidentally လာအဲဒီပေါ်မှာမူတည်ပြီးတော့ခုနကစဉ်းစားတာဒါကြောင့်ဒီဟာလေးအားလုံးကိုကျွန်တော်တို့ကဥပဒေအဖွဲ့အစည်းကိုတင်ပြပြီးတော့သူတို့ဥပဒေအဖွဲ့အစည်းကဘာဆက်ပြီးတော့လုပ်ရမယ်ဆိုတဲ့ပုံမှာကျွန်တော်တို့လုပ်သွားမယ်လို့ပြောတာနော
်သုံးခွမြို့တမစိတ်တကြီးရွာအပြင်ဘက်ရေမိုင်းခွန်းမိုင်းအကွာမှာဆွန့်ပစ်သွားတဲ့လူသူမဲ့ကုန်တင်တင်မောပြက်နဲ့ပတ်သက်နေတဲ့ Independence အမည်ရှိတဲ့ဒီတွဲဆွဲတင်မောကိုမြန်မာကံယူတန်းနဲ့မိုင်90အကွာမှာမြန်မာရေတပ်ကထိမ့်သိမ်းစစ်ဆေးခဲ့ပါတယ်။တင်မောပေါ်မှာလိုက်ပါလာတဲ့အင်ဒိုနီးရှားတင်မောသား73ဦးကိုအရေးယူနိုင်ဖို့ပြင်ဆင်နေတယ်လို့တစ်ဖက်မှာလည်းသူတို့ရဲ့အခွင့်အရေးကိုနိုင်ငံတကာဥပဒေတွေနဲ့အညီအာမခံနိုင်ဖို့ပြင်ဆင်နေကြောင်းဦးတောင်းကျိုင်ကပြောပါတယ်။အင်ဒိုနီးရှားတန်ယုံကလည်းသူတို့နိုင်ငံကတင်မောသား73ဦးနဲ့တွေ့ခွင့်ရဖို့တောင်းခံထားပါတယ်။ Independence တွဲဆွဲတင်မောကုမ္ပဏီဖြစ်တဲ့ Ocean Solution Maritime ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကတော့ကုန်တင်သင်္ဘောပြက်ဟာတန်တူတန်စားအဖြစ်ဖျက်ဆီးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံစေတကောင်းကိုအပို့မှာမုံတိုင်းမိပြီးမြမပြင်လေပြင်မှာတောင်းတင်ခဲ့တာဖြစ်ကြောင်းဖြေရှင်းထားပါတယ်။တောင်းတင်နေတဲ့သင်္ဘောကိုနေရာကနေဖယ်ရှားနိုင်ဖို့စင်ကာပူက First Capital Amagan ကုမ္ပဏီနဲ့ညှိနှိုင်းနေပြီးသင်္ဘောပြက်ဖယ်ရှားရေးဝန်ဆောင်မှုကုမ္ပဏီ Adam Global ကကျွမ်းကျင်ပညာရှင်တွေမနက်ဖြန်မြန်မာနိုင်ငံကိုရောက်လာမယ်ကြောင်းဦးတောင်းကျိုင်ကပြောပါရခင်ဗျာ
။သောရရှင်များရှင်ရိုက်တာသတင်းတော်နှစ်ယောက်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတရားရုံးကထောင်ထံအပြစ်ပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့တရားစီရင်ရေးအပေါ်စိုးရိမ်မှုတွေနဲ့ဝေဖန်မှုတွေပြည်တွင်းပြည်ပမှာအကြီးအကျယ်ထွက်ပေါ်ခဲ့ပါတယ်။နိုင်ငံတော်လှုပ်ဝှက်ချက်အဥပဒေချိုးဖောက်မှုဆွဆွဲချက်နဲ့သတင်းတော်တွေကိုထောင်ချလိုက်တာဟာမြန်မာနိုင်ငံရဲ့တရားရေးမဏ္ဍိုင်မှာစံနမူနာကောင်းတစ်ရပ်ဖြစ်ခဲ့ပါသလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အချိန်ပြီးမှာတရားစီရင်ရေးအတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတရက်ဖြစ်ခဲ့ပါသလားဆိုတာတွေကိုတော့ View ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ View ရဲ့ဖုန်းနံပါတ် 0932-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း Email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် View ရဲ့ Email လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စီနီးညာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည View ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။မိမိတို့ရဲ့ဖုန်းနံပါတ်တွေကိုလည်းအချိန်မီပေးပို့ကြပါအောင်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ခြင်းပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပုံပီယိုကအခုသွားရောက်နေတဲ့ပြည်ပခီးစဉ်မှာအာဖဂန်နစ္စတန်ကိုသွားရောက်ဖို့မရှိပေမဲ့ပါကစ္စတန်နဲ့အိန္ဒိယခီးစဉ်တွေအတွင်းမှာတော့အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်ရေးအတွက်ဆွေးနွေးမှာဖြစ်ပါတယ်။၁၉နှစ်ကြာခဲ့ပြီဖြစ်တဲ့အမေရိကန်ဦးဆောင်တဲ့အာဖဂန်စစ်ပွဲအဆုံးသတ်နိုင်ရေးကြိုးပမ်းမှုဟာအောင်မြင်စပြုလာတာတွေ့ရတယ်လို့ဝန်ကြီးပုံပီယိုကအိန္ဒိယအသွားလေးရင်ပေါ်မှာသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်။ VOA ရဲ့တန်တမန်ရေးရာသတင်းတောက်ဆန်ဒီစိန့်ကသတင်းပေးပို့ထားတာကိုဒေါကင်ဆိုဝင်းကပြောပြမှာဖြစ်ပါတယ
်။ကောင်းပါပြီရှင်။အမေရိကန်နိုင်ငံသား၏ဝန်ကြီးမိုက်ပွန်ပီယိုကိုအိန္ဒိယနိုင်ငံကနှွေးထွေးစွာကြိုဆိုခဲ့ပါတယ်။အမေရိကန်နဲ့ပါကစ္စတန်နိုင်ငံအကြားဆက်ဆံရေးမပြေမလည်ဖြစ်နေတဲ့အချိန်မှာဝန်ကြီးပွန်ပီယိုကပါကစ္စတန်နိုင်ငံကိုခေတ္တဝင်ရောက်ခဲ့ပြီးမှအိန္ဒိယနိုင်ငံကိုခီးဆက်ခဲ့တာဖြစ်ပါတယ်။ပါကစ္စတန်ကနေအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့တာလီဘန်တွေကိုလျှို့ဝှက်ပန့်ပိုးနေတယ်လို့အမေရိကန်ကစွပ်စွဲနေတာကြောင့်ဆက်ဆံရေးကတိကအောက်ဖြစ်နေကြတာပါ။ဝင်ကြီးပွန်ပီယိုကသူနဲ့ဝင်ကြီးဂျင်မက်တစ်စ်တို့ဟာဒီခီးစဉ်အတွင်းအာဖဂန်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်အသက်သွင်းဖို့အာရုံစိုက်ကြဖို့ရှိတယ်လို့အခုလိုပြောပါတယ
်။အာဖဂန်မှာငြိမ်းချမ်းရေးရဖို့ကျွန်တော်တို့ကြိုးစားဖို့လိုအပ်တယ်ဆိုတော့အားလုံးသိပြီဖြစ်ပါတယ်။ငြိမ်းချမ်းရေးကအာဖဂန်အတွက်အကျိုးရှိတာတရားရုံးနဲ့မကပါဘူး။အမေရိကန်နဲ့ပါကစ္စတန်အတွက်လည်းအကျိုးရှိမှာပါ။ကျွန်တော်တို့ဒီနေ့ချတဲ့အခြေခံအုတ်မြစ်ကအောင်မြင်ဖို့အတွက်ရှေ့ဆက်ရမယ့်အခြေအနေကိုဖန်တီးလိုက်တာပဲဖြစ်ပါတယ်
။ အာဖဂန်မှာစစ်ပွဲတွေအဆုံးသတ်ရေးအကြိမ်ကြိမ်ကြိုးပမ်းမှုတွေမအောင်မြင်ခဲ့ပေမဲ့လို့ညီညာရေးလုပ်ငန်းစဉ်ပြန်လည်စတင်နိုင်ဖို့တကယ့်အခွင့်အောင်းတရရှိနေတယ်လို့တချို့ကြွမ်းကျင်သူတွေကယုံကြည်ကြပါတယ်။အာဖဂန်လူထုဟာတာလီဘန်တွေနဲ့စစ်ပွဲတွေအပေါ်စိတ်ပြည့်နေကြတယ်လို့သီးမခံနိုင်လောက်အောင်ဖြစ်နေကြတာတွေ့ရတယ်လို့ Johns Hopkins တက္ကသိုလ်ရဲ့သုတေသီ Robin Raphael ကသုံးသပ်ပါတယ်
။ There's concern that Afghanistan could fracture that it could become the next Syria.
Afghanistan နိုင်ငံဟာ Syria လို့ဖျော်ဖျော်ပြုတ်ကွဲသွားနိုင်တယ်ဆိုပြီးစိုးရိမ်မခင်ဖြစ်နေကြတာပါ။သက်ဆိုင်သူတွေအားလုံးရဲ့စိတ်ထဲမှာတကယ်အာရုံစိုက်နေကြတဲ့စိုးရိမ်မှုပါပဲ။အိန္ဒိယပါကစ္စတန်ကအစိုးရတဲ့အနေနဲ့လည်းသူတို့ရဲ့မဟာဗျူဟာကိုပြန်လည်သုံးသပ်ဖို့အခွင့်အောင်းတရရှိလာပါပြီလို့ယူဆပါတယ်
။ Afghan မျိုးသားပြန်လည်ရင်ကြားစီရေးကြိုးပမ်းမှုအားဖြည့်ဖို့အတွက် Afghanistan နိုင်ငံဆိုင်ရာ American သံမတ်ကြီးဟောင်းဇာမီခါလီဇတ်ကိုပြန်လည်တာဝန်ပေးအပ်ထားတယ်လို့ဝင်ကြီးမိုက်ပွန်ပီယိုကသတင်းတောက်တွေကိုပြောဆိုခဲ့တာနဲ့ပတ်သက်လို့ Robin Raphael ကအခုလိုထောက်ပြပါဗျ
။ This appointment does demonstrate that the US realizes that there needs to be a serious political track with the senior experience.
American အနေနဲ့လေးနက်တဲ့နိုင်ငံရေးလမ်းကြောင်းတရရှိဖို့လိုအပ်တယ်ဆိုတော့သဘောပေါက်လာတဲ့အတွက်ဝါရင်အကြီးအကဲအတွေ့အကြုံရှိတဲ့တန်တမန်တယောက် American ကိုကိုစားပြုဖို့အခုလိုပြန်ခန့်အပ်လိုက်တာပဲဖြစ်ပါတယ်။တန်မတ်ကြီးခါလီဇတ်အနေနဲ့အာဖဂန်မှာရှိတဲ့တပ်ဆိုင်သူအားလုံးနဲ့ရောဒေသရင်းကပါဝင်ပတ်သက်သူတွေနဲ့ပါဘုံသဘောတူညီချက်ရအောင်ရှေ့ဆက်လှုပ်သွားနိုင်ဖို့လှုပ်ပိုင်ခွင့်ရသွားမှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံအနေနဲ့ဒေသရင်းငြိမ်းချမ်းရေးတိုးတက်အောင်အာဖဂန်နစ္စတန်နိုင်ငံအတွက်စီးပွားရေးအခွင့်အလမ်းတွေကြေကြေပြန့်ပြန့်ပေးဖို့နဲ့ဖွံ့ဖြိုးမှုအထောက်ပံ့တွေပံ့ပိုးဖို့ဝင်ကြီးပွန်ပီယိုနဲ့မက်တစ်စ်တို့ကတိုက်တွန်းကြမှာဖြစ်ပါတယ်ရှင်။
တော့ကင်းစိုးဝင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9:00နာရီကနေ9:00နာရီခွဲအထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုဒူဆလောင်းကနေဖမ်းယူရှုစားနိုင်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းညင်နေဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တတာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
နယူးယောက်တိုင်းစင်စာကြီးမှာသဘောထားအမြင်ဆောင်မရေးသားခဲ့တဲ့အမည်မဖော်လိုသူအမေရိကန်ဆိုအရာရှိဟာသူမဟုတ်တဲ့အကြောင်းနိုင်ငံရေးဝန်ကြီးမက်ပွန်ပီယိုကဒီနေ့ပဲပြောလိုက်ပါတယ်ဆောင်မမှာတော့သမ္မတဒေါ်နယ်ထရန့်ရဲ့အသေးပွဲကိစ္စတွေနဲ့ထိရောက်မှုမရှိတဲ့ဥဆောင်မှုတွေကြောင့်အောင်မြင်မှုမရှိတဲ့အကြောင်းရေးသားထားတာပါအမေရိကန်ပြည်သူ့ရဲ့တရားရုံးချုပ်ရဲ့ကိုးဦးမြောက်တရားသူရည်ဖြစ်အမြင့်ဆင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုထက်လက်တော်တရားရေးကော်မတီမှာ12နာရီကြာစစ်ဆေးကြားနာခဲ့ပြီးနောက်ဒီနေ့မှလည်းဆက်လက်ကြားနာဆစ်ဆေးဖို့ရှိနေပါတယ်ပြီးခဲ့တဲ့ဇူလိုင်လတဲ့ Kavanaugh ရဲ့အမြင့်ဆင်းတင်သွင်းထားတဲ့သမ္မတဒေါ်နယ်ထရန့်ကတော့နောက်ဆုံးစစ်ဆေးကြားနာမှုတွေနဲ့ပတ်သက်လို့ကျင်းနဲ့အားရမှုရှိတဲ့အကြောင်းပြောဆိုထားတာပါတောင်နှမြကိုရီးယားနိုင်ငံကခေါင်းဆောင်တွေရဲ့တတိယချင်းထိပ်သီးဆွေးနွေးပွဲကိုစက်တင်ဘာလ18ရက်ကနေ20ရက်နေ့ထိမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်မှာကျင်းပသွားမယ့်အကြောင်းတောင်ကိုရီးယားသမ္မတရဲ့အမျိုးသားလူညွန့်ရေးအကြံပေးပုဂ္ဂိုလ်ကဒီနေ့ပဲကြေညာလိုက်ပါတယ်အစီအစဉ်လေးကိုအပြည့်အစုံဆွေးနွေးညှိနှိုင်းမှုအတွက်အကြံပေးပုဂ္ဂိုလ်ဦးဆောင်တဲ့တောင်ကိုရီးယားကိုယ်စားအဖွဲ့မြောက်ကိုရီးယားနိုင်ငံမြို့တော်ကိုတွေ့ရောက်ပြီးနောက်တစ်နေ့မှာပဲအခုလိုကြေညာလိုက်တာပါရိုက်တာသတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုထောင်ဒဏ်ပြစ်ပေးလိုက်တဲ့တရားရုံးစီရင်ချက်ကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာတက်ကြွလှုပ်ရှားသူတချို့ဒုတိယနေ့ဖြစ်ဒီနေ့လဲဆန္ဒပြကြပါတယ်။ဟောင်ကောင်ကျွန်းကဆိုရှယ်ဒီမိုကရက်ဖွဲ့ချုပ်နဲ့အာရှရွှေပြောင်းနေထိုင်သူများအရေးညှိနှိုင်းဆောင်ရွက်ဖွဲ့ကအဖွဲ့ဝင်ဒါဇင်ညိုလာဟာဟောင်ကောင်မှာရှိတဲ့မြန်မာကောင်စုဝင်ကိုချီတက်ပြီးဒင်းတောက်တွေကိုပြန်လွှတ်ပေးဖို့တောက်ဆူဆန္ဒပြခဲ့ကြတာပါ။မနေ့ကလည်းဟောင်ကောင်မှာပဲဒီမိုကရေစီရေးလှုပ်ရှားသူတွေစုဝေးပြီးဒင်းတောက်နှုလွတ်မြောက်ရေးအတွက်ဆန္ဒပြခဲ့ကြတာပါ။ဖက်စစ်ခံရသူဒင်းတောက်တွေရဲ့ပုံတွေစိုက်ဖို့တွေကိစ္စောက်ပြီးမြန်မာကောင်စုဝင်ကိုချီတက်ခဲ့ကြတာပါ။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကိုအောင်လင်းပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီနဲ့9:00နာရီအထိ line number 7925ရူကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာည9နာရီမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညောင်းဝင်းအောင်ပါ
This program has come to you from the Voice of America, Washington.
From Washington, this is